ထိုင်းနိုင်ငံမှာကိုဗစ်-19ရေးပေါ်ကာလအတွင်းကန့်သတ်တာမြင့်ချက်တွေကိုချိုးဖောက်တဲ့မြန်မာနိုင်ငံသား20ကျော်ထိုင်းမှာဖမ်းဆီးရေးယူခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မအေးမှာပါ။ထိုင်းမြန်မာနယ်စပ်ချင်းနိုင်ငံခရိုင်မေဆိုင်နှုတ်နဲ့အတွင်းကမင်းတန်ဈေးမှာအုပ်စုဘွဲ့အရက်တောက်ပြီးလောင်ကစားလုပ်နေကြတဲ့မြန်မာနိုင်ငံသား20ကျော်ကိုထိုင်းရနာပိုင်းကမေလ6ရက်နေ့ကဖမ်း ယ်ဆိုပြီးထိုက်ရွာသားတွေရဲ့တိုက်ကြခြင်းအရာနေမြေခံရဲတပ်ဖွဲ့ကတွားရောက်ဖမ်းဆီးခဲ့ကြပါတယ်။ရဲနဲ့စစ်တပ်ကိုမြင်လာတဲ့မြန်မာနိုင်ငံသားတချို့ဟာထွက်ပြေးခဲ့ကြတာကြောင့်ဆက်တိုက်လိုက်လံဖမ်းဆီးနေပါတယ်။ COVID-19 ကာလအရေးပေါ်အမိန့်နဲ့ကန့်သတ်ချက်တွေကိုထိုင်းနိုင်ငံအတွင်းမြန်မာတွေအနေနဲ့လိုက်နာဖို့လိုအပ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကရောင်ကြီးဥလို့သမားဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကပြောပါတယ်
။ COVID-19 အရေးပေါ်ကာလမှာကျမ်းမာရေးရထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တွေကိုလည်းတိုင်းနာဖို့တန်ရောကနေပြီးတော့ကျွန်တော်တို့လူသမားတွေရှေ့ပြောင်းလူသမားတွေကိုအတိပေးထုတ်ပြန်ထားတာတွေရှိတယ်။အဲဒီထုတ်ပြန်ထားတဲ့ချက်တန်းမှာအာဒီနေဆက်ကိုနေရင်ဒီစားတွေမပြောင်းနိုင်ခင်ကာလအတွင်းမှာထိုင်းဥပဒေအတိုင်းပဲထုတ်ပြန်ကြေညာချက်ဒီအတိုင်းပဲနေထိုင်ဖို့လမ်းညွှန်ချက်တွေထဲမှာလူစုလူဝေး9ယောက်ထက်ပိုတဲ့လူစုလူဝေးမလို့ရဘူး။လူစုလူဝေးနဲ့ရက်တွေတောက်ထားတာပါတီပွဲတွေကျင်းပတာဟာလာပိုတဲ့တမင်မျိုးတွေရုပ်တာမျိုးတွေမကျင်းပဘူးထုတ်ပြန်ထားတယ်။အဲ့တော့ကြတော့ကျွန်တော်တို့ရှေ့ပြောင်းလူသမားတွေအနေနဲ့ဒီဒေတာတွေကနေပြီးထိုင်းစုကကျင်းညာထားတဲ့ဒေတာတွေဒေတာသားအမိန့်တွေထိုင်းစုကကျင်းညာထားတဲ့အမိန့်ကျင်းညာချက်တွေကိုလည်းလိုက်နာဖို့လူတွေပြောလိုပါတယ်။ဆိုလို့ရှိရင်အဲ့ရဝိုင်းဖွဲ့ပြီးတောက်လို့ဟလာခြေပြောင်းလူသမားတွေဖန်စီခံလာတာဥတွေဒီတဲ့ဥတွေရဖန်စီခံရတာမျိုးရှိတယ်လို့ကျွန်တော်တို့သိနေရပါတယ်
။ဖန်စီခံရသူတွေကို COVID-19 အရေးပေါ်ကာလမှာထုတ်ပြန်ထားတဲ့အုပ်စုဖွဲ့အရေးတောက်ခြင်းမလုပ်ရ၊လောင်းကစားမလုပ်ရ၊တားမြစ်ချက်ဥပဒေရအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းကြီးကဆိုပါတယ်။အလားတူခရိုင်ကျော်ပြီးနေဆက်ကိုဆင်းလာတဲ့မြန်မာနိုင်ငံသားတွေလည်းတက်ခရိုင်ထဲမှာဒီအပိုင်းအတွင်းမှာပဲဖန်စီခံရတာတွေလည်းရှိနေလို့ဆိုပါတယ်
။အဓိကကတော့ပြဿနာကအလုံးလက်မဲ့တွေဖြစ်ထုတ်နေတဲ့မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့ကဒီအလုပ်လက်မဲ့ဖြစ်ပြီးတော့ရက်ရှိလာတဲ့အပေါ်မှာသူတို့လမ်းစီတီမရှိတော့မှာအစားစီတီအဆောင်တွေကတွေမပြီးနိုင်တော့မှာစိုးရိမ်တဲ့အတွက်ကြောင့်မလို့ဟလာဒီအရေးစွန်ဒီဆင်းလာတဲ့ပုံစံမျိုးတွေ
သူတို့ဟာလိုင်းကားတွေမရှိတာကြောင့်အင်းစီကားတွေကိုငှားရမ်းပြီးလာခဲ့ကြတာပါဒါပေမဲ့သူတို့ကိုခေါ်ဆောင်လာတဲ့ထိုင်းနိုင်ငံသားတွေကိုပါဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာထုတ်ပြန်ထားတဲ့စီကံချက်တွေကိုမလိုက်နာတဲ့ပြစ်မှုကျွလွန်သူမိသူပေါ်မဆိုးထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ချမှတ်နိုင်တယ်ဆိုပြီးထုတ်ပြန်ထားတာပါကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်